အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့သမ္မတတက်တန်းအတွင်းပထမဦးဆုံးအကြိမ်ဖြစ်နေအမေရိကန်ပြည်ထောင်စုမှာရှိတဲ့မွတ်စလင်ပလီတစ်ခုကိုဗုဒ္ဓဟူးနေ့ကျရင်သွားရောက်လဲပတ်မှာဖြစ်ပါတယ်။မေရီလန်းပြည်နယ်ဘော်တီမိုးမြို့ကအစ္စလမ်ဘာသာဝင်တွေစီသမ္မတရဲ့အခုလိုသွားရောက်လဲပတ်မှုဟာမွတ်စလင်အမေရိကန်တွေရဲ့တိုင်းပြည်ပေါ်ပံ့ပိုးကူညီမှုတွေကိုအသိအမှတ်ပြုဖို့နဲ့ဘာသာရေးလွတ်လပ်ခွင့်ရဲ့အရေးပါမှုကိုထက်လောင်းအတည်ပြုဖို့ဖြစ်တဲ့အကြောင်းသမ္မတအင်ဂျူရောကစနေနေ့မှာပြောဆိုထားပါတယ်။သမ္မတအိုဘားမားဟာဒေသခံလူမှုအတိုင်းဝိုင်းနဲ့တွေ့ဆုံမှာဖြစ်သလိုအမေရိကန်ရဲ့စံတန်မိုးတွေနဲ့အညီပြုမှုနေထိုင်မှုရဲ့အရေးပါမှုတွေကိုထပ်လောင်းပြောဆိုပြီးအမေရိကန်နိုင်ငံသားတွေအချင်းချင်းကြားကြိုဆိုဖို့အမေရိကန်ပြည်ထောင်စုရဲ့ဘာသာရေးလွတ်လပ်မှုဓလစ်ထုံးစံတွေကိုအကာအကွယ်ပေးထားတဲ့လူမျိုးရဲ့အစွန်းရောက်မှုကိုလက်မခံတဲ့အကြောင်းပြောဆိုသွားမှာဖြစ်တယ်လို့အင်ဂျူရောကပြောပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကလူမျိုးရဲ့အစွန်းရောက်မွတ်စလင်တွေနဲ့ဆက်နွယ်ပြီးဒီပြင်သစ်နိုင်ငံပဲရစ်မြို့တော်နဲ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့ကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းအမေရိကန်မွတ်စလင်တွေအနေနဲ့အစိုးရဝါဒတိုက်ဖြတ်ရေးမှာကူညီဖို့ကိုလည်းသမ္မတအိုဘားမားကတိုက်တွန်းထားပါတယ်။